မြန်မာနိုင်ငံကနိုင်ငံရေးကျင်းသားတွေကိုနှိမ့်ဆက်ညှဉ်းပန်းမှုနဲ့တရားဥပဒေအရခန်းစား권တွေမရအောင်လို့မြန်မာစစ်အစိုးရဟာတရားရေးစနစ်ကိုအသုံးချပြီးလှုပ်ဆောင်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုကဝေဖန်ပြောဆိုလိုက်ပါတယ်။ငြင်းငြင်းချမ်းချမ်းလှုပ်ရှားကြသူတွေကိုဘယ်လိုချုံနောက်အကျဉ်းချတယ်၊သူတို့ရဲ့ကျိုးဆောင်ရှိနေတွေကိုဘယ်လိုနှိမ့်ကွက်တယ်ဆိုတာတွေကိုမကြသေးခင်ကမှနိုင်ငံတွင်းကနေထွက်ပြေးလာတဲ့မြန်မာရှိနေတူရဲ့ထွက်ဆိုချက်တွေအရသိရှိကြရတယ်လို့နယူးယောက်ခြေဆိုင်လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောလိုက်တာပါ။သတင်းပတ်ပေါင်းများစွာပုံအောင်နေခဲ့ရပြီးတဲ့နောက်အသက်28နှစ်အရွယ်ရှိနေကိုစောကျော်ကျော်မင်းလွန်ခဲ့တဲ့ရက်အတွက်ကြာကထိုင်းနိုင်ငံကိုထွက်ပြေးရောက်ရှိလာခဲ့တယ်လို့အဲ့ဒီအဖွဲ့ကပြောပါတယ်။သူရဲ့အမှုတွေတွေကကန့်ကွက်ဆန္ဒပြတဲ့အနေနဲ့တရားသူကြီးကိုကြောခိုင်းနေခဲ့ကြတာကိုသူကဝန်တားဖို့ပြက်ကွက်တယ်ဆိုပြီးထောင်နှံကြခံဖို့ပြီးခဲ့တဲ့အောက်တိုဘာလမှာပြစ်ဒဏ်ချမှတ်ခံခဲ့ရတယ်လို့ကိုစောကျော်ကျော်မင်းကလူ့အခွင့်အရေးအဖွဲ့ကိုပြောပြခဲ့ပါတယ်။